ခိုင်မြင့်တဲ့မြောက်ပိုင်းကနေရောညာမွတ်စလင်ဒုက္ခသည်တွေအလုံးရင်းနဲ့ထွက်ပြေးတိမ်းရှောင်ခဲ့ကြတာဒီသတင်းမှတ်ဆိုရင်တနည်းပြပါတော့မယ်အာဆာအကြံဖတ်သမားတွေကလွန်မြောက်ကင်းစကန်တွေကိုတိုက်ခိုက်ခဲ့လို့နေမီရှင်းလေးလုတ်တဲ့စစ်စင်ကြောင့်ရိုဟင်ဂျာ9သိန်းကျော်အိန္ဒိယမင်္ဂလာဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်ရိုဟင်ဂျာဒုက္ခသည်အရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့သတင်းတော့စတီဗ်ဆန်ဖို့မင်္ဂလာဒေ့ရှ်နိုင်ငံကောက်ဆက်ဘဇားကနေသတင်းပေးပို့ထားတာကိုဒေါက်ခင်ဆိုးဝင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီတိမ်မြင့်ချီတဲ့ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုစပြီးထွက်ပြေးတိမ်းရှောင်ခဲ့ကြတာတစ်နှစ်ရှိသွားပါပြီရေကြီးမြေပြိုတာတွေအလွယ်တကူဖြစ်နေရှိတဲ့နေရာတွေကစခန်းတွေမှာဒုက္ခတွေခုနှစ်သိန်းကျော်ကြက်ကြက်တဲတဲပြတ်သိမ့်နေကြရပါတယ်။ဒီလိုစိတ်ပျက်စရာကောင်းတဲ့အခြေအနေမှာတောင်းအပတ်စဉ်ဆိုသလိုနောက်ထပ်ဒုက္ခတွေအစ်စ်တွေရောက်နေကြသေးပဲလို့ UNHCR ဒုက္ခတွေများဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရသူCaroline Gluck ကပြောပါတယ
် Families are still arriving from Myanmar into Bangladesh seeking safety seeking protection that sends a signal to
မြန်မာနိုင်ငံကနေမိသားစုလိုက်ဘင်္ဂလားဒေ့ရှ်ဘက်ကိုလာနေကြသေးပါပဲသူတို့ရာလုံခြုံမှုအတွက်အကာအကွယ်ရအောင်ဒီဘက်ကိုတိမ်းရှောင်လာကြတာပါအခုချိန်ထိဒုက္ခတွေအစ်စ်တွေထပ်ပြီးတော့ရောက်လာတာဟာဒီမှာရှိနေတဲ့ဒုက္ခတွေအတွက်မြန်မာနိုင်ငံကိုပြန်ဖို့စိတ်မချရသေးဘူးဆိုတဲ့အချက်ပြသလိုဖြစ်နေပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တွေကိုအတင်းအကျပ်နေရာပြောင်းတာပြန်ပို့တာတွေမလုပ်ဘူးလို့စဉ်းစားပေးနေတဲ့အတွက်ကျွန်တော်တို့ကကျေးဇူးတင်ပါတယ်။ဒါဟာမြန်မာအစိုးရရဲ့ဒုက္ခသည်တွေနေရရင်ပြန်နိုင်ရေးလုပ်ငန်းစဉ်မှာဖော်ပြထားတဲ့မူလည်းဖြစ်ပါတယ်
။ရခိုင်ပြည်နယ်ထဲမှာနေထိုင်ဆဲဖြစ်တဲ့ရိုဟင်ဂျာတွေအပေါ်တင်းကျပ်တဲ့ကန့်တတ်ချက်တွေနဲ့တားဆီးပိတ်ပင်နေဆဲဖြစ်တယ်လို့လူ့အခွင့်အရေးအဖွဲ့တွေရဲ့အစိုးရအခမ်းအနားတွေမှာဖော်ပြထားပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေကလည်းအဲ့ဒီနေရာတွေကိုတောလာခွင့်မပြုဘူးလို့ဆိုပါတယ်။မြန်မာအစိုးရကရခိုင်ပြည်နယ်အတွင်းလူ့အခွင့်အရေးချိုးဖောက်တာတွေပြည်မှုကျူးလွန်တာတွေအတွက်တတိယမြောက်စုံစမ်းစစ်ဆေးရေးကော်မရှင်ထပ်ဖွဲ့လိုက်တာနဲ့ပတ်သက်လို့လည်းအလုပ်ဖြစ်မှာမဟုတ်ဘဲနာမည်ပြက်ဖို့များတယ်လို့ HRW လူ့အခွင့်အရေးစောင့်ကြည့်တဲ့အဖွဲ့ရဲ့ပြောခွင့်ရသူ Phil Robertson ကပြောပါတယ
်စခိုင်းပြည်နယ်မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကကျူးလွန်ခဲ့တဲ့ရက်စက်တဲ့ပြစ်မှုတွေအတွက်မှန်မှန်ကန်ကန်တာဝန်ခံမှုကိုကျွန်တော်တို့တွေတွေ့လို့ရဖြစ်ပါတယ်။နောက်ဆုံးဒီလိုမျိုးတာဝန်ခံမှုတစ်ခုခုသာရှိခဲ့မယ်ဆိုရင်ရခိုင်ပြည်နယ်အခြေအနေအတွက်တင်မကပါဘူး။တနိုင်ငံလုံးအတွက်ပါအကျိုးရှိမှာဖြစ်ပါတယ်
။အနှိမ့်ဆက်ခံခဲ့ရသူတွေကတရားမျှတမှုကိုစောင့်ဆိုင်နေကြချိန်မှာဒုက္ခတဲ့စခန်းကခေါင်းဆောင်လူကြီးတွေကတော့သူတို့ရဲ့ကံကြမ္မာနဲ့ပတ်သက်လို့အစိုးရတွေရဲ့ဆွေးနွေးမှုတွေမှာသူတို့ဆန္ဒတွေကြားသိနိုင်အောင်အားထုတ်နေကြပါတယ်။ငင်းငယ်ရင်းနဲ့လူခွေရေးဆိုင်ရာရူဝင်ကြအတိုင်းဝိုင်းရဲ့ခေါင်းဆောင်မိုဘစ်ဘူလာကတော့သူတို့ဟာမြန်မာနိုင်ငံသားတွေအဖြစ်တက်တည်ပြဖို့အထောက်အထားတွေစုစည်းနေပြီးတော့တေဆုံးခဲ့သူတထောင်ကျော်ကိုလည်းမှတ်တမ်းတင်စည်ရင်းပြုစုနေတယ်လို့ပြောပါတယ်
။ So we collect all those data to show the
So we collect
သူတို့ကိုရောနိုင်ငံကအတိုင်းဝိုင်းကိုပါကျွန်တော်တို့ဟာမြန်မာပြည်ကရူဝင်ကြတွေပါဆိုတာပြသနိုင်ဖို့စည်ရင်းပြုစုနေပါတယ်။အကြံဖက်နှိတ်ကုတ်မှုတွေနဲ့ပတ်သက်လို့ ICC နိုင်ငံကပြစ်မှုခုံရုံးတင်နိုင်ဖို့စည်ရင်ပြည်သူမှတ်တမ်းတင်နေပါတယ်ဒီလိုမှတ်တမ်းတွေမတင်ပြနိုင်ရင်တော့အောင်မြင်မှာမဟုတ်ပါဘူးစည်ရင်စရာကအရေးကြီးပါတယ
်မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုအတိမတ်မပြုတ်ပေးမယ်လို့ဒုက္ခသည်တွေပြန်ခေါ်ရင်းမှာပူးပေါင်းဆောင်ရွက်တာတွေတော့ဆက်လုပ်နေသေးဖြစ်ပါတယ်ဒါပေမဲ့ဒုက္ခသည်တွေစိတ်ချလက်ချပြန်နိုင်မဲ့လက္ခဏာမတွေ့ရသေးပါဘူးတဲ့ရိုဟင်ဂျာမွတ်စလင်တွေအနေနဲ့ရှေ့ဆက်ရမယ့်ခီးကတော့ဒုက္ခတွေနဲ့သာပြည့်နေဖို့များတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဘဇားကနေစတီဗ်ဆန်ဖို့ဒ်က VOA အတွက်သတင်းပေးပို့ထားပါတယ်ရှင်